ရှိခေဝန်ကြီးချုပ်ဘိုချုပ်ဂျီဟောင်ပရာယုတ်ချန်အိုချာနယ်လက်တွဲခဲ့တဲ့ပါတီနဲ့ညွန့်ပေါင်းအစိုးရဖွဲ့မယ်လို့ဖွဲ့တိုင်းပါတီကတနင်္လာနေ့ကကြေညာလိုက်ပါတယ်။ပွန်ဂျာတိုင်းပါတီဟာနောက်ဆုံးရွေးကောက်ပွဲအရအမတ်နေရာ82%ရရှိထားပြီးတော့ဖွဲ့တိုင်းပါတီက143%ရရှိထားတာဖြစ်တဲ့အတွက်စုစုပေါင်း212%ရှိနေပြီဖြစ်ပါတယ်။ညွန့်ပေါင်းအစိုးရဖွဲ့နယ်အောင်ချားပါတီတွေကိုပါဝင်ဖို့ကန့်လန့်သွားမယ်လို့ဖွဲ့တိုင်းပါတီကကြေညာချက်ထုတ်ပြန်ပါတယ်။တော်ဝင်အတရေဖြတ်မှုဥပဒေကိုမပြင်ဆင်တဲ့အပြင်ရွေးကောက်ပွဲမှာအမတ်နေရာအများဆုံးရခဲ့တဲ့ရှေ့သို့ချီအတိတ်ပဲရ Move Forward ပါတီညွန့်ပေါင်းအစိုးရမှာမပါဝင်ဖို့တတ်မှတ်ချက်နှစ်ချက်နဲ့ဘွန်ဂျာတိုင်းပါတီကဖွဲ့တိုင်းပါတီနဲ့လက်တွဲလိုက်တာဖြစ်တယ်လို့တနင်္လာနေ့မှာကျင်းပခဲ့တဲ့နှစ်ပါတီပူရသတင်းစာရှင်းလင်းပွဲမှာဘွန်ဂျာတိုင်းပါတီကောင်းဆောင်အနုတင်ချဝေလာကူကပြောဆိုသွားတာပါသူဟာပရာယုတ်အစိုးရအဖွဲ့မှဒုဝန်ကြီးချုပ်တာဝန်အပြင်ကျန်းမာရေးဝန်ကြီးအဖြစ်ပါဆောင်ရွက်ခဲ့သူပါဖွဲ့တိုင်းပါတီကဦးဆောင်မဲ့အစိုးရအဖွဲ့ဟာထိုင်းနိုင်ငံရဲ့ဖွဲ့စည်းပုံအသစ်မူကြမ်းကိုအဆိုပြုမယ်လို့ဖွဲ့တိုင်းပါတီရဲ့ကောင်းဆောင်ချိုလာနန်စရီဂေါကပြောပါတယ်လက်ရှိဖွဲ့စည်းပုံဟာနိုင်ငံရဲ့အချက်အသေးကိုဖြစ်ပေါ်စေခဲ့တာကြောင့်အဆိုပြုတာဖြစ်ကြောင်းချိုလာနန်ကပြောကြားပါတယ်ရွေးကောက်ပွဲမှာအမတ်ဦးရဲ့အများဆုံးရခဲ့တဲ့ရှေ့သို့ချီပါတီကောင်းဆောင်ဖီတာလမ်ဂျာလောင်လတ်ဟာအောက်လွတ်တော်မှာအမတ်ဦးရဲ့312ဦးနဲ့အများစုမဟာမိတ်အဖွဲ့ကိုဖွဲ့နိုင်ခဲ့ပေမလို့ဖွဲ့စည်းပုံအရစစ်တပ်ခန့်အထက်လွတ်တော်ကြောင့်အစိုးရမဖွဲ့နိုင်ခဲ့တာဖြစ်ပါတယ်